ါဇာအပြစ်ရဲ့သဘောတူညီချက်အရဟမတ်စ်နဲ့အစ္စရေးကိုချာအကျဉ်းသားလဲလှယ်မှုမှာဒုတိယတုံ့ပြန်နဲ့ဒဇိုင်းကန်ဖန်ထားတဲ့အစ္စရေးအမျိုးသမီး၄ဦးကိုစနေနေ့မှာပြန်လွှတ်မယ်လို့ဟမတ်စ်ကတောက်ကြံနေမှာကြေညာပါတယ်။ပါလက်စတိုင်းအကျဉ်းသားတွေနဲ့လဲဖို့အတွက်ပြန်လွှတ်ပေးမဲ့သူတွေကတော့ကရီနာအရီဖ်၊ဒန်နယ်လီယာဒီဘိုလာ၊နမ်မလေဗီနဲ့လီရီအယ်ဘတ်တို့ဖြစ်ပြီးသူတို့၄ဦးကို2023အောက်တိုဘာ9ရက်ဟမတ်စ်တွေဝင်းအောင်စီးနင်းစဉ်အစ္စရေးတောင်ပိုင်းကနဟော့စ်အခြေစိုက်စခန်းကနေဒဇာကန်ဖြစ်နေဖန်တော်တာဖြစ်ပါတယ်။အခုလိုပြန်လွှတ်ပေးမဲ့ဒဇာကန်ဆင်းကိုကျောင်းဝင်ညှိနှိုင်းသူတွေစီကနေအကြောင်းကြားချက်လက်ခံရရှိတယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်ဒန်ယူကအတည်ပြုပါတယ်။အကျဉ်းသားလဲလှယ်မှုကိုစနေနေ့လယ်မှာစမယ်လို့ခန့်မှန်းရပါတယ်။ January 19ရက်အပြစ်ရဲ့ပထမနေ့မှာဟမတ်စ်ကိုအစ္စရေးမျိုးသမီး3ကိုလွှတ်ပေးခဲ့ပြီးပါလက်စတိုင်းအကျဉ်းသား40နဲ့လဲလှယ်တာဖြစ်ပါတယ်။အပြစ်ရဲ့သဘောတူညီချက်ပထမအဆင့်မှာပါလက်စတိုင်းအကျဉ်းသားတွေပြန်လွှတ်ဖို့အတွက်ဟမတ်စ်တွေကဖန်ထားတဲ့ဒဇာကန်33ရက်လွှတ်ပေးဖို့ရှိတယ်လို့လူသားဆန္ဒမှုအကူအညီတိုးပေးဖို့နဲ့ဂါဇာတချို့ဒေသတွေမှာရှိတဲ့အစ္စရေးတပ်တွေပြန်ရုပ်သိမ်းဖို့ဖြစ်ပါတယ်။စနေအကျဉ်းသားလဲလှယ်ရေးမလုပ်ခင်အနောက်ဖက်ကဒေသကအစ္စရေးသိမ်းထားတဲ့နေရာမှာအကျဉ်းဖက်မှုတွေတိုးလာတာဟာဂါဇာပြည်ရဲ့အတွက်ချင်းချောက်မှုဖြစ်နိုင်တယ်လို့သုလတ်သမဂ္ဂလူခွင့်ရုံးကတောက်ကြံနေမှာတရိပ်ပေးလိုက်ပါတယ်။